သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ပြန်တွေးလိုက်တိုင်းမျက်ရည်တပေါက်ချင်းစီးကျလာရတဲ့အထိဝန်းနေနာကျင်မှုတွေကိုသိခံမျိုးသိရင်ဒေါ်နီတယောက်သူ့ဘဝကိုဖျက်ဆီးခဲ့တာဆယ်စုနှစ်နှစ်ခုနီးပါးရှိပါပြီလွန်ခဲ့တဲ့19နှစ်ဒီလိုအချိန်2004ခုနှစ်ဒီဇင်ဘာ26ရက်မှာတော့အင်အားကြီးရိုက်ခတ်ခဲ့တဲ့ဆူနာမီရေလိုင်းတွေအောက်ဒေါ်နီတို့မိသားစုဘဝအစိမ့်စိမ့်မွားမွားကြီးမွားပျက်စီးခဲ့ရပါတယ်အသက်10နှစ်အရွယ်သမီးအကြီးဆုံး၄နှစ်အရွယ်နဲ့3နှစ်အရွယ်သားနှစ်ယောက်ကစားလို့သူ့ရဲ့ရင်သွေး3ယောက်စလုံးကိုလှိုင်းလုံးကြီးတွေအောက်မှာတပြိုင်တည်းဆုံးရှုံးခဲ့ရတာပါအခုချိန်ထိဆူနာမီနှစ်ပတ်လည်ရောက်တိုင်းကိုသားသမီးအလုံးကိုတေကွဲခွဲခွာခဲ့ရတဲ့ဂျော်နီအတွက်ငိုလို့မဝတယ်လို့မေ့ပြောက်လို့မရတဲ့အတိတ်ဆိုးတစ်ခုအဖြစ်ထင်ဟန်နေပါတယ်တတိယတိုင်းအမတ်တရရိုက်ယူခဲ့မှုတဲ့သမီးကြီးနဲ့တားလက်ရဲ့ပုံတွေကိုထုတ်ကြည့်တာကပဲဖြစ်သိစရာတစ်ခုဖြစ်လို့နေတာပါ။တားငယ်လေးနဲ့ပတ်သက်ပြီးအမတ်တရထပ်ပုံလေးတစ်ပုံတော့မရိုက်ကူးခဲ့ဘူးတာကလည်းဂျော်နီအတွက်နောင်ကျတစ်ခုပါ။ဆူနာမီလိုင်းလုံးတွေပြန်ကျပြီးတဲ့တိုင်း၃နှစ်ကြာသွားမှကယ်ဆယ်ရေးသမားတွေစီကတစဉ်ဂျော်နီဟာသူ့ကလေး၃ယောက်ရဲ့ရုပ်အလောင်းတွေကိုတကြိုခွင်ရခဲ့ပါတယ်
။အော်လောလေးဆက်ခလာဆိုကိုကလေးပါလားစီ
အလောင်းတွေတည်လာတဲ့ချိန်မှာကိုကလေးပါလာလာလို့လိုက်ကြည့်တယ်မပါဘူးအဲ့ဒါနဲ့ပဲဗမာပြည်ကိုစိတ်ပြေလက်ပြောက်ရန်ကုန်ဘက်ကိုထွက်သွားသေးတယ်ရန်ကုန်သွားပြီးမှရန်ကုန်မှာတနေ့လောက်ကြာတယ်တနေ့လောက်ကြာပြီးတော့ရွှေတကုံဖျားမှာကလေးလိုက်တောင်းခိုဖျားမှာကလေးလိုက်တောင်းလမ်းပေါ်မှာလိုက်တောင်းလိုက်တောင်းနေကလေးမရဘူးနောက်တော့ကယ်ဆယ်ရေးအဖွဲ့တွေကဖုန်းဆက်လာတယ်ကလေး၃ယောက်အလောင်းရထားပြီပေါ့ပြန်လာဖို့အတွက်လမ်းစိတ်၃သိန်းပေးတယ်ဒုက္ခတွေတော့အကြီးအကျယ်ခံစားလိုက်ရတယ်ရွှေလဲကုန်ငွေလဲကုန်ကလေးလဲဆုံးရှေ့ရေးအတွက်ဘာတစ်ခုမှမရှိတော့ဘူးဘယ်နေရာမှနေမပျော်ဘူးကျမကလေးတွေကဒီမှာပဲတည်သွားကြတာကိုဒီမှာပဲနေပျော်တယ်ဘယ်နေရာကလက်ခော့ခော့မသွားဘူးကလေးတွေကိုပဲတန်းတနေတာကို
ဟိုကကလေးလေးပဲကိုကတာတာနေကို
ဒေါ်နီကြုံတွေ့ခဲ့ရတယ်ဒီရင်နစ်စရာအဖြစ်ပြက်ဟာထိုင်းနိုင်ငံတောင်ပိုင်းမှာဖြစ်ပွားခဲ့တာပါဒေါ်နီလိုပဲမြန်မာနိုင်ငံကနေထိုင်းနိုင်ငံတောင်ပိုင်းပင်လယ်ကမ်းခြေဒေသမှာအလုလာလုပ်တဲ့ရွှေပြောင်းမြန်မာလုပ်သားတွေဟာဆူနာမီလှိုင်းတံကိုအလူအလဲခံခဲ့ကြရပါတယ်ဆူနာမီကြောင့်ထိုင်းနိုင်ငံတောင်ပိုင်းအတွင်းလူပေါင်း3000ကျော်သေဆုံးခဲ့ပြီးဖူကက်နဲ့ပန်ဒန်ကမ်ကြေးရွာတွေမှာတော့လူပေါင်း5000ကျော်သေဆုံးခဲ့တယ်လို့ထိုင်းနိုင်ငံအဖွဲ့အစည်းတွေကထုတ်ဖော်ပြောဆိုခဲ့ပါတယ်ဒီလိုသေဆုံးသူတွေတဲ့ထိုင်းပြည်မြို့တော်နဲ့စစ်သည်မော်အရာရှိတွေလည်းပါဝင်ခဲ့ပါတယ်တိကျတဲ့အမှတ်တမ်းစီရင်ပြုစုထားခြင်းမရှိပေမဲ့ပျောက်သွားတဲ့သူတွေကိုရေတွက်ကြည့်ရင်ရွှေပြောင်းမြန်မာအလို့သမားထောင်ချီသေဆုံးခဲ့တယ်လို့ကူညီကယ်ဆယ်ရေးလုပ်သူတွေကဆိုကြပါတယ်ဆူနာမီရေလိုင်းရိုက်ခတ်နေချိန်မှာပဲအသက်ပေးကနေလွတ်အောင်ကြိုးစားနိုင်ခဲ့သူတွေအတွက်တော့ဒီအဖြစ်ပြက်ဟာအခုချိန်ထိပြန်ပြောတိုင်းကြောက်မက်ဖွယ်အတွေ့အကြုံတစ်ခုဖြစ်နေတာပါရေလိုင်းတွေကိုတောက်ခံနိုင်ခဲ့ပြီးအသက်ပေးကနေတည်တည်လေးလွတ်မြောက်ခဲ့တယ်အသက်50ကျော်အရွယ်ရေလုတ်သားတူဖြစ်သူဦးအေးမင်းကတော့
တော်သေးတယ်ကဲလို့ညပဲဖြစ်နေနမ်ခဲတယ်နမ်ခဲလားတယောက်ကိုကြာမဟုတ်ဘူးအားလုံးသိဘူးဆူဂျူလာမီလိုက်ကဒီမျိုးတဲ့ချိန်မှတော့ကြီးတယ်ဒီမျိုးဆင်းကလေးကြတော့ဒီမျိုးတဲကောင်းကလေးကြတော့အဆင်မချနဲ့နည်းနည်းနိုင်တယ်လှိုက်ငယ်တယ်ကျွန်တော်လှေမမြောက်ရကျန်တဲ့လူတွေဒီမျိုးပင်လဲမရေကူးနေတပုံးကြီးလကူပါအောင်ကဲပါအောင်အဲ့မှာမျက်စိမှိုက်လိုက်တယ်ဖွေးလိုက်တယ်နဲ့နောက်ဆက်ကောပြောချက်ကားတယ်ဆိုဒီမျိုးအောက်နေရာကိုကပ်ပြီးနေတယ်အဲ့ဒီဆူလာမီပြီးတော့စစ်သားတွေဆင်းလာကြတာဒီနောက်ခဲမှာအဲ့ဆောက်တဲ့ချိန်မှာမနဲ့6နာရီဆိုနေဒီမှာထမင်းထောက်နဲ့ဟင်းထောက်နဲ့ထဲထားပေးတယ်တနေ့ကိုတောင်းကျင်သူကျွေးတယ်ထမင်းကတော့စားစားမလို့မိုးချောက်လာလေခွေးတယ်ဟောရွာထဲမှာလူလည်းမရှိပဲကိုဖုံကြောင်သွားလေပေါင်နာတယ်ဒီမျိုးအလောင်းနဲ့တကြောင်နဲ့ကြောင်မှာဆက်ဆဲရာသားနဲ့ထားရရတယ်နောင်ခဲကြောင်တော့ဗာမောင်းကြောင်တော့အော်မတော်ကြောင်တော့အတူနဲ့နီစားတဲ့ကြောင်သူထားရတာပေါ့နော်အဲ့မျိုးပဲနေနေ6လလောက်ကြာမှအိမ်နေပြန်ဖြစ်လာစစ်သားတွေစောက်ပစ်တဲ့အိမ်ပြန်ဖြစ်လာမှအဲ့တော့မှမှလူတွေနည်းနည်းပါးပါးပြန်ချီလာတယ်
ထိုင်းနိုင်ငံတောင်ပိုင်းကလက်ပတ်စရာနေရာတစ်ခုဖြစ်တဲ့ကဘာကျော်ဖူကက်ကမ်းခြေမှာတော့ကဘာအနှက်ငံနေလာရောက်လက်ပတ်တဲ့နိုင်ငံသားတွေဟာလည်းဒီအဖြစ်ဆိုးတဲ့အသက်ဆုံးရှုံးခဲ့ရပါတယ် ဆူနာမီအမှတ်တရအဖြစ်နဲ့တည်ဆုံးခဲ့ရသူတွေရဲ့အထိတ်အမှတ်ကြောက်တိုင်းတွေပြကန်းတွေနဲ့ရွာတွေထဲတင်ကျန်ခဲ့တဲ့သင်္ဘောတွေကိုတောင်းဝင်ရှိသူတွေကထိမ့်သိမ်းထားကြပါတယ်ဒါကြောင့်လဲဒီဇင်ဘာ26ရက်ရက်တိုင်းဒီလိုအထိမ့်မဲ့နေရာတွေမှာနိုင်ငံအရရက်ကလွမ်းသူပန်းခွေနဲ့အတူဆူတောင်းပေးမှုတွေနဲ့အောင်မေတ္တိရချပါတယ်ဆူနာမီတင်းကြိုင်းလဲဆောက်လုပ်ထားပြီးအတီးပြုတ်ဖို့ခက်ခဲတဲ့ပိုင်ရှင်မဲ့ရုပ်အလောင်းလေးရာကျော်ကိုအာနာပိုင်တွေကနှစ်တော်ကြာမှစုပေါင်းမိတဲ့ကြိုးပေးခဲ့ပါတယ်ဆူနာမီဖြစ်ချိန်ဟာစစ်အစိုးရဦးတန်းရွှေလက်ထက်ဖြစ်တာကြောင့်မြန်မာရွှေ့ပြောင်းလုပ်သားတွေအတွက်တန်ယုံကတစဉ်နိုင်ငံသားဖြစ်ကြောင်းအတိမတ်ပြုလက်မှတ်ရဖို့ခက်ခဲခဲ့တယ်လို့အလုသမားတွေကဆိုကြပါတယ်မကွေးတိုင်းဒေသကြီးကနေအလုလာလုပ်တဲ့ရွှေ့ပြောင်းလုပ်သားကိုခင်လိုင်းကတော့ဇနီးတယ်နဲ့တာအုပ်လေးရဲ့ရုပ်အလောင်းကိုကိုညီကဲစေးရေးလှူဆောင်သူတွေရဲ့အခြေအစနဲ့အစောဆုံးတကြိုးခွင့်ရခဲ့သူပ
ါသူပိုင်ရှင်ကတော့ချစ်တယ်လူကဒီအရင်လွတ်ဆရာတော့နော်ကျွန်တော်ဒီအရင်ဆက်ပေးရတယ်ကျွန်တော်မိမရုပ်ကလပ်မှာလည်းတော့ကျွန်တော်ကလည်းကလေးတွေစစ်တယ်တွေ့တော့တကြိုးရတယ်ကျွန်တော်ပထမဆုံးတကြိုးရတာကကျွန်တော်မိမ2005တလားပဲကျွန်တော်မိမတကြိုးရတယ်နောက်ထပ်ကျွန်တော်ကလေးကျတော့3လပိုင်းမှာတကြိုးရတယ်ဒီဟဲစစ်တယ်လည်းကြားတယ်ပထမ4-5နှစ်တော့အများကြီးတရရပါတော့ခုကြာလာတော့ဘာလို့ခုလဲဘဝတက်ကိုလည်းပြန်တည်ဆောင်နေပြီဆိုတော့ဆူနာမီဖြစ်တဲ့နေ့ဆိုတော့တရရပါတယ်တနမရတော့တရရတယ်အဲ့ဒီမြအဖုံးပြောမယ်ဆိုလဲကြာလာပြီဆိုလဲမကောင်းတော့ဘူးလေဒါဆိုတော့စိတ်ထက်မှာပဲအိမ်မှာဖျားပန်းနေပါလေလို့တယ်အမွေတိုင်းပါလေထုံးပြတယ်အဲ့တော့တော့ရှိတာပေါ့ကိုမိမ့်မှာပဲနော်မရလို့ဘယ်လိုရှိမလဲ
စစ်အစိုးရလက်ထက်ဖြစ်တဲ့အတွက်ဆူနာမီဖြစ်စဉ်အတွင်းမြန်မာနိုင်ငံသားတွေနေရပြန်နေရေးခီးဟာလဲမချော်မွေးခဲ့ပါဘူးထိုင်းနိုင်ငံမှာတော့တိုက်ဆုံသူတွေအတိအမှတ်ပြုရင်းနဲ့ထိခိုက်ဒဏ်ရာရသူတွေနေရပြန်နိုင်ရေးအတွက်အာဏာပိုင်တွေကစနစ်တကျဆောင်ရွက်ပေးခဲ့တယ်လို့ရွှေ့ပြောင်းမြန်မာလုပ်သားတွေကဆိုကြပါတယ်။ဒါအပြင်ရွှေ့ပြောင်းမြန်မာလုပ်သားတွေအတွက်ထိုင်းနိုင်ငံသားတွေကအစာအသောက်အဝတ်အထည်နဲ့တကူရေးပစ္စည်းစတဲ့လူသားချင်းစာနာမှုအကူအညီတွေကိုပေးအပ်ခဲ့တယ်လို့လည်းကုညီကယ်ဆယ်ရေးလှူဆောင်ခဲ့သူတွေကဆိုကြပါတယ်။အဲ့ဒီတော့ကတရားဝင်မစိုးမှုတဲ့ကာလလည်းဖြစ်တာကြောင့်မြန်မာလုပ်သားတွေအတွက်တော့နေရပြန်နိုင်ရေးမှာခေါင်းမုံပြဲအမျက်ယူမှုတွေနဲ့ကြုံတွေ့ခဲ့ကြရပါတယ်။တဝယ်မြို့ကိုပြန်ဖို့ကြိုးပမ်းခဲ့သူဒေါ်ဆန်းပိုကတော့အဲ့ဒီအချိန်ကသူ့ကြုံတွေ့ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ်
။လူကြီးတွေလာမကြရဘယ်ပေါ်မယ်ပဲပေါ်မယ်ပဲပေါ်မယ်လာမကြရ။ကျွန်မတော့အိတ်လည်းပြန်မယ်ကျွန်မပြောအိတ်ပြန်မဆိုပို့ပေးမယ်။အဲလမ်းမပဲဆမရှိရဆုနာမတို့ခပြေးလာပါနာခုသူများလေခေါမဲလာပို့လို့ဒီရလာရဲ့ပချစ်ခပွေးမရှိသူပွေးမရှိသူငါကချောအဒီလိုမျိုးလောရဲ့အဲငိုခလေးတွေလည်းငိုလူကြီးတွေလည်းငိုအဲ့ဒါငိုများငိုများငိုရှိတဲ့ဟာအကုန်ယူပြီးသူတို့ပိုးပေးရဲ့ကပကန်းတော့တဲမှာမိုးလင်းမှာဘမပီယိုခလေးနဲ့အဲ့ဒီခလေးနဲ့လိုက်သွားကြရင်တန်ထင်းလောက်ကြားရင်ဘမပီမှာတန်ထင်းလောက်ကြားဆိုတော့သူများလေးလည်းလောက်နေသူတော့ပြန်လာရင်နေမရကြတော့ရခဏကြောက်တော့အေးရေလာနေပြီရေလာနေပြီဆိုတော့ပြေးကြခေါ်ကရေတလာနေပြီတလာပြီဆိုပြေးကြပြေးပြေးပဲနေကြရာချင်းအဲ့နှစ်နှစ်လုံးနေရပဲအဲ့ဒီလိုပြေးညာဘောကအေးလုံးမရအေးမရရမိုးရွာကကြာလဲကြုံနေလေလာကကြာလဲကြုံနေမျိုးခုဖယ်ပြေးလို့ဆိုအဲ့လိုပြေးခုချစ်ချင်မှကောနေကြအဲ့ဒီလိုကောနေကြရင်
တရင်အချက်လက်နဲ့အင်တာနက်မဖွင့်ပြသေးတဲ့အတွက်2004ခုနှစ်လောက်ကထိခိုက်ခံစားရသူတွေဟာဆူနာမီကြိုတင်အသိပေးချက်ကိုမရခဲ့ပါဘူး။နောက်ပိုင်းတော့ထိုင်းနိုင်ငံတောင်ပိုင်းမှာကြိုတင်သတိပေးအချက်ပြသန်းတွေဆူနာမီဖြစ်လာရင်ပြေဖို့လမ်းညွန်ဆိုင်ပုတ်တွေကိုကျေးရွာတိုင်းလမ်းတိုင်းမှာထားရှိထားပါတယ်။မိသားစုတွေတေကွဲကွဲကြရတယ်ဆူနာမီဖြစ်စဉ်ပြီးတဲ့ထိတိုင်မြန်မာရွှေ့ပြောင်းလုပ်သားနဲ့မိသားစုဝင်တွေဟာရင်ဆိုင်ခဲ့ရတဲ့စိတ်ဒဏ်ရာနဲ့အကြောက်တရားတွေကိုအသာကျဖို့အချိန်ယူနေရစေပါဒီလိုစိတ်ဒဏ်ရာတွေကိုပြန်လည်ကုစားဖို့နဲ့ပြန်လည်ထူထောင်နိုင်ရေးအတွက်အထောက်ပံ့တွေကိုလည်းမြန်မာနိုင်ငံသားတွေဟာခေတ်အဆက်ဆက်အစိုးရအစည်းအဝေးမရခဲ့ကြပါဘူးမြန်မာနိုင်ငံတွင်2008ခုနှစ်မေလအစောပိုင်းမှာဖြစ်ခဲ့တဲ့နာဂစ်ဆိုင်ကလုံးမုန်တိုင်းဖြစ်စဉ်မှာလည်းအစိုးရရဲ့တာဝန်ယူမှုတာဝန်ခံမှုမရှိတဲ့လောက်ရကိုမြန်မာပြည်သူတွေကြုံတွေ့ခဲ့ရပါတယ်။ဆူနာမီကယ်ဆယ်ရေးလုပ်ငန်းတွေမှာကိုယ်တိုင်ပါဝင်ဆောင်ရွက်ခဲ့တဲ့ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းအမှုဆောင်ဒါရိုက်တာဦးထွတ်ချစ်ကတော့ကိုယ်နိုင်ငံသားတွေကိုစနစ်တကျကာကွယ်စောင့်ရှောက်မှုပေးနိုင်တဲ့အစိုးရရန်နေရာတွေတိစောက်သိမိလို့ဆိုပါတယ်။
ဘလို့ဝယ်ဖြစ်နေဖြစ်အစိုးရကောင်းတယ်ဖြစ်စေမကောင်းတယ်ဖြစ်စေအစိုးရတွေရဲ့အခမ်းကဏ္ဍအသိအရေးကြီးတယ်ဟိုရှစ်ပြောင်းလုပ်သမားတွေကိုကျွန်တော်တို့ကကာကွယ်စောင့်ရှောက်တဲ့ ဟိုဘောရန်တရားပေါ့ဗျာဒီအစိုးရအနေနဲ့ဒါကောင်းကောင်းကောင်းရှိရမယ်လို့ကျွန်တော်အနေနဲ့ဒါဒီဇိုင်းမှတ်မှတ်ပဲပြောနေတယ်ဒါမှပဲကျွန်တော်တို့ကကြံတဲ့ပတ်သက်တဲ့အစိုးရတွေပေါ့ဗျာဥပမာထိုင်းမှာဆိုလဲထိုင်းအစိုးရနဲ့သူတို့ပြောမယ်မလေးရှားဆိုလဲမလေးရှားစင်ကာပူဆိုလဲစင်ကာပူဟိုပို့ပြီးတော့ထိရောက်တဲ့အကောက်ွယ်ပေးမှုတွေရလိမ့်မယ်နောက်တစ်ခုကအလုတ်သမားတွေကိုကူညီဆောင်ရွက်ပေးနေပါတယ်ဆိုရင်လူပုတ်ကိုအဖွဲ့အစည်းတွေရဲ့လုပ်ငန်းအကောင့်ထဲပုံမှုနဲ့နောက်ပြီးတော့ဒီထိုင်းနိုင်ငံထဲမှာသူတို့ချမှတ်ထားတဲ့ကျွန်တော်တို့စီမင်းစည်းကမ်းတွေဥပဒေပေါင်းတွေကနေပြီးတော့စနစ်တကျလည်းလုပ်နိုင်ကြတယ်မှုလိုပါမယ်နောက်တစ်ခါတော့ကျွန်တော်တို့ဒီအလုတ်သမားတွေကလည်းသူအချင်းချင်းဟိုပါဘို့ညီညီညွတ်ညွတ်ပူးပေါင်းဆောင်ရွက်မှုတွေပေါ့နော်အဲ့ဒီဟာတွေကတော့ကျွန်တော်တို့ဟိုနီလန်းဆိုလည်းတော့ဟိုပြင်ဆင်ပေးမှာပဲဒါနောင်ဖြစ်လာမယ်ကျွန်တော်တဘာဝဘေးအန္တရာယ်ဖြစ်ဖြစ်လူလုံးတဲ့အန္တရာယ်ပဲဖြစ်ဖြစ်အဲ့ဒါတွေကိုကျွန်တော်တို့စနစ်တကျအကောက်ွယ်ပေးနိုင်မယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်
ဆယ်စုနှစ်နှစ်ခုတိုင်ကြာခဲ့ပေမယ့်ဆူနာမီအမှတ်တရနေရာတွေမှာသက်ဆိုင်ရာနိုင်ငံအသီးသီးကအတိအမှတ်ပြုထားတဲ့သင်္ကေတတွေကိုတွေ့ရပေမယ့်မြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်တော့မပါဝင်ခဲ့ပါဘူးဆူနာမီလိုင်းလုံးတွေကြာမျောပါခဲ့ဘူးတဲ့ရွှေ့ပြောင်းမြန်မာတွေရဲ့ဘဝတွေဟာဒီနေ့ထိတိုင်မေ့လျော့ခံရမှုတွေကြာဆုံးရှုံးခဲ့ရသူတွေကိုလွန်ဆွတ်တန်းတနေကြရစေပါဒီသတင်းဆောင်မကိုတန်လင်းခက်ခပေးပို့ထားတာဖြစ်ပါတယ်
sbs.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာဆင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေ၊စောင့်မားတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။ sbs.com.au/bemis ဖြစ်ပါတယ်ရှင်။
SPS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ